ိုင်းမြန်မာနယ်စပ်မဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့အပါအဝင်အဖွဲ့စုံကလမ်းတွေမှာဂိတ်တွေချပြီးပိတ်ဆို့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆက်ယုံငယ်နေရာတွေကလည်းစစ်ဆေးခဲ့တာကြောင့်မြန်မာ80ဦးထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ဒါကြောင့် VOA ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်မတ်အေးမာကနေထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်မြို့ထဲမှာမေလ22ရက်နေ့ကနယ်မြေကန်ရဲတပ်ဖွဲ့နေကြားဆောင်တက်ရင်ထင်းရဲနဲ့လောက်ဝကအပါဝင်ဌာနဆိုင်ရာဝန်ထမ်းအဖွဲ့ချုပ်ကဂိတ်ချစစ်ဆေးတာရှောင်းတခင်စစ်ဆေးတာတွေလုပ်ခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။မဲဆောက်မှု TK Fashion အထက်ကျုပ်ဆက်ယုံကြီးအနီးနားမဲထောင်လမ်းဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်စစ်ဆေးဂိတ်တကိတ်ပြီးတော့မဲဆောက်မှုအရှိတောင်ပဲဆိုတာအကံဘီဘန်းနဲ့မဲထောင်မှကြီးရကြားတယ်တနည်းအားပြမဲဆောက်မှုအရှိပဲဆိုတာကဆိုဖိုင်ရက်ွက်နဲ့နောက်ဘွားရာကြတနေရအဲ့ဒီ၃နေရာမှာအထိမ်းမိုင်းခေချက်စစ်ဆေးတာဖြစ်ပါလေအဲ့ဒီတွေ့ဆားဆားလည်းအထောက်အားမရှိတဲ့မြန်မာနိုင်ငံသားတွေနဲ့မော်တော်ဆိုင်ကယ်အထောက်အားမရှိတဲ့မြန်မာနိုင်ငံသား80လောက်အဖမ်းခံရတယ်လို့ကျွန်တော်သိရပါတယ
်နေရာ၃ခုမှာခေချက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့မြန်မာပြည်သားများအလုံးလောက်ကင်နေတဲ့စက်ယုံငယ်လေးတွေကိုလည်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်
မဲဆောက်မှုတောင်ပေါ်မှာရှိတဲ့အိမ်ယုံလို့ခေါ်တဲ့ကျွန်တော်တို့ဒီဘောပေါ့အိမ်ငယ်မှုလုပ်ငန်းငယ်လေးတွေပေါ့အဲဒီလုပ်ငန်းငယ်လေးတွေကျွန်တော်တို့နှစ်ယုံသုံးယုံကိုစစ်ဆေးပြီးတော့အလုပ်ရှင်မှာသတ်မှတ်ထားတဲ့လုပ်ငန်းလိုင်စင်ရှိမရှိအလုပ်ရှင်ခိုင်ခေတာတဲ့အလုပ်သမားမှာသတ်မှတ်ထားတဲ့စာရဆန္ဒအထောက်အထားပြည့်စုံမှုရှိမရှိကိုစစ်ဆေးပါတယ
်ဥပဒေချိုးဖောက်မှုရှိကြောင်းတွေ့ရတဲ့စက်ယုံတချို့ကတော့ဒဏ်ကြေးပေးဖို့ဆုံးဖြတ်တာတွေလည်းရှိခဲ့တယ်လို့ဆိုပါတယ်အလားတူဒီရက်ထဲမှာပဲချင်းရိုင်ပြည်နယ်နဲ့ဘန်ကောက်အနီးနကုံပထွန်မြို့နယ်ထဲမှာတော့တရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းမိတာတွေလည်းရှိခဲ့တယ်လို့ဆိုပါတယ
်အတိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲအိုင်းမြို့နယ်နေဆက်ကနေပြီးတော့အတိုင်းနိုင်ငံတို့တရားမဝင်ရောက်လာတရားမဝင်မြန်မာ14ဦးကိုအတိုင်းနိုင်ငံစောက်တက်ကဖမ်းဆီးခဲ့လို့ပြီးခဲ့တဲ့မေလ19ရက်နေ့မှာလဲဘန်ကောက်မြို့တော်ဒီမှာရှိတဲ့နကောပထုံပြည်နယ်ပန်လီမြို့နယ်တဲ့ကကြာဆန်ထုတ်လို့ရအလို့တခုကိုသက်ဆိုင်ရနေဆောင်ပဲဖြစ်သေးတဲ့အခါမှာကျွန်တော်တရားမဝင်မြန်မာ32ယောက်ဖမ်းဆီးခဲ့ပါလေ
ဒီအပိုင်းမှာပဲတရားမဝင်မြန်မာတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းမိနေတာဟာလူတရားကျော်ရှိသွားပြီဖြစ်တယ်လို့နေ့စဉ်လဲနေရာပေါင်းစုံက10ခန်းလောက်ဖမ်းဆီးခံရပါတယ်ထိုင်းမြန်မာနယ်စပ်မှာလက်နက်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိပြီးတဲ့နောက်မှာတော့ထိုင်းအာဏာပိုင်တွေကလုံခြုံရေးကိုတင်းကြပ်ထားပြီးစစ်ဆေးမှုတွေလည်းပိုလုံလာတာဖြစ်ပါရဲ့ရှင်